ရန်ကုန်မြို့ရဲ့လူနေထူထပ်တဲ့နေရာဖြစ်သလိုစက်ရုံအလုပ်သမားတွေများဆုံးနေထိုင်တဲ့လှိုင်သာယာမြို့နယ်ကမဲယုံအခြေအနေတွေနဲ့အလုပ်သမားတွေရဲ့အစိုးရသိအပေါ်မျှော်လင့်ချက်တွေအကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။စက်ရုံအလုပ်ရုံတွေများပြီးလူဦးရေ6,800ကျော်ရှိတဲ့လှိုင်သာယာမြို့နယ်ရဲ့လူနေသိပ်သည်းဆုံးအမှတ်5ရပ်ကွက်ကမဲယုံတစ်ခုမှာနိုဝင်ဘာ10ရက်ရွေးကောက်ပွဲနေ့ကလူ2,000ကျော်မဲပေးခဲ့ကြတာပါ။မဲပေးခဲ့ကြတဲ့သူတွေရဲ့မှာစက်ရုံလူသားတွေအများပြားပါနေပြီးအခု2020ရွေးကောက်ပွဲမှာအလုပ်သမားသမဂ္ဂတွေကတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်လာတဲ့အပေါ်မှာလည်းအလုပ်သမားတွေဘက်ကမျှော်လင့်ချက်ကြီးရှိခဲ့ကြတာပါ။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM အဖွဲ့ဝင် Popular ထေချုပ်စက်ရုံအလုပ်သမားသမဂ္ဂဥက္ကဋ္ဌမတ်ခိုင်မာနွယ်ကတော့အခုလိုပြောပါတယ်
။ဒီအလုပ်သမားတွေအတွက်ကိုဒီလွှတ်တော်အမတ်တတိပုဂ္ဂလအနေနဲ့ပေးတာဒစိမ့်နဲ့ပေါ့ဝင်ပြိုင်တဲ့အပေါ်မှာလည်းကျမတို့ကအရန်ကိုမျှော်လင့်ထားပါတယ်။ဘာလို့လဲဆိုတော့အလုပ်သမားရဲ့အခွင့်အရေးတွေအလုပ်သမားရပိုင်ခွင့်တွေဥပဒေခံစား권တွေကဒီကျမတို့ဒီအခုလက်ရှိအစိုးရမှာဆိုရင်ကျမတို့နေတယ်ပေါ့နော်လိုက်နာမှုလည်းမရှိဘူးကျမတို့အလုပ်သမားတွေခံရတာဖြစ်တယ်အဲ့တော့ကျမတို့ကဘာဖြစ်လဲဆိုတော့ဒီကျမတို့အလုပ်သမားအတွက်ပြိုင်တဲ့သူတွေအတွက်ကိုရလဲရသေးခြင်းနဲ့ဘာလို့ဆိုတော့အဲ့ဒါမှာကျမတို့အလုပ်သမားတွေအတွက်ကောင်းလာမှာလို့မြင်ပါလိမ့်ရှင်ဟုတ်ကဲ့ပါ
စေယုံလူသားတို့ကလည်းပထမဆုံးအကြိမ်အပြည့်မဲပေးပြီးရဲ့နောက်မှာအခုလို VOE ကိုပြောပြခဲ့ပါတယ
်မျော်လင့်ထားတော့ဒီတဲ့ကိုကစေယုံလူသားဆိုတော့ဒီလာသာနဲ့အလုပ်ကန်ခွင်လန်းပေါ့လုံးတလောက်ရဖို့တော့မျော်လင့်တယ်ပေါ့အခုမဲပေးတာလည်းကိုရဲ့စိတ်แท้ရှိတာနဲ့မဲပေးလိုက်တာဒါကောင်းသည်ဆိုသည်ကတော့ဟိုမဲပေါ်ပဲမူတည်ရတော့မှာပဲ
လှိုင်သာယာမြို့နယ်ရဲ့မှာအထက်ကျုပ်စက်ရုံနဲ့တခြားကုန်ထုတ်လုပ်ငန်းကအလုပ်သမားတွေ6သိန်းလောက်ရှိပြီးအလုပ်သမားတွေရဲ့လုပ်ငန်း권ဖွံ့ဖြိုးတိုးတက်ရေးနဲ့စာဝန်နေရေးပြည်လည်ဖို့မျှော်လင့်ချက်တွေနဲ့မဲပေးခဲ့ကြရတဲ့သူတွေလည်းရှိပါတယ် Yes တခြားလုံးစက်ရုံအခြေခံအလုပ်သမားသမဂ္ဂရဲ့ဥက္ကဋ္ဌကိုဝေဖြိုးမောင်ကတော့သူ့ရဲ့စံနှုန်းကိုအခုလိုပြောပြပါတယ်
အလုံးမအတူအလုံးမပြည်လူအလုံးမကျွန်တော်မဲတပွင့်ရကျွန်တော်တို့ရဲ့ကျွန်တော်လူချင်းတဲ့အစိုးရကျွန်တော်တို့အုပ်ချုပ်ပိုင်ခွင့်အစိုးရအတွက်ကျွန်တော်အများကြီးထောက်ကူပြီးရနောက်နိုင်ငံပြောင်းလဲမှုပေါ့2015မှာဆိုကျွန်တော်ပြောင်းလဲတစ်ခုလို့ကျွန်တော် NLD ပါတီမဲပေးခဲ့တယ်ပေါ့နော်ဒီလိုပဲ2020မှာလည်းကျွန်တော်တို့ပြောင်းလဲတွေဆက်ဖြစ်ဖို့ကျွန်တော်ဒီ NLD ပါတီပဲကျွန်တော်ဆက်လက်မဲပေးဦးမှာပါ
2014တကောင်စင်းရင်အတိုင်းဆိုရင်လှိုင်သာယာရဲ့လူဦးရေက6,800,000ဆိုပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းတွင်ရွှေပြောင်းလာတဲ့သူတွေကအလှည့်အများတိုးလာတယ်လို့တနိုင်ငံလုံးပြက်ပြက်အိမ်တော်စုလူဦးရေတိတ်တန့်ညုံတဲ့ပုံများနေရပါကိုဗစ်ကရောဂါဖြစ်နေတဲ့6လကျော်9လထဲမှာ CMB အထက်ချုပ်လုပ်ငန်းတွေပိုအထိနာခဲ့ပြီးလုပ်ငန်းရှင်တွေနဲ့စက်ရုံလုပ်သားတွေကိုအစိုးရကအရေးပေါ်ကူညီထောက်ပံ့ရေးလုပ်ငန်းတွေလုပ်ခဲ့ရပါတယ်လက်ရှိလည်းလုံနေရဆဲဖြစ်ပါတယ်ဥရောပသမဂ္ဂကလည်းအရေးပေါ်ထောက်ပံ့ငွေရည်နဲ့အထက်ချုပ်လုပ်သားတွေကိုကူညီထားတာလည်းရှိပါတယ်ကျွန်တော်ကတော့ဇော်ထပ်ပါVOA အတွက်တရင်ပြပို့လိုက်တာပါ